Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ခါနေ2018ခုနှစ်ဇူလိုင်လ28ရက်စနေညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆိုင်းလိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အသံတွင်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေသူကြီးညာပေးပါပါအမေရိကန်စီးပွားရေးဟာ၄နှစ်အတွင်းအမြန်ဆုံးနှုတ်နဲ့တိုးတက်နေတဲ့ဆိုပေမဲ့ဒါဟာယာယီတာဖြစ်လိမ့်မယ်လို့ပညာရှင်တွေကထောက်ပြကြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်မှကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ဒီအပိုင်းတွေအတွင်းမှာမြန်မာနိုင်ငံတဝက်မုတ်တုံမိုးအားကောင်းပြီးတော့မြေရေတွေကစိုးရိမ်ရေမတ်အထက်ကိုကျော်လွန်တဲ့အထိမြင့်တက်နေလို့ဒေသခံပြည်သူတွေသဘာဝဘေးအန္တရာယ်အထူးသတိထားကြဖို့မိုးစလညွှန်ကြားရေးမှူးချုပ်ကသတိပေးပြောဆိုလိုက်ပါတယ်။
ဒီကတော့ဒီရေပိုင်းကြီးပေါ့နော်ဒီရေပိုင်းကြီးမှာအရှင်းလေးကိစ္စကြီးတော့ပေါ့နော်ဒီကြီးရဲ့ဒီပိုင်းမှာပြီးသွားတော့ကျွန်တော်လည်းပြောချင်ပါတယ
်နောက်ပိုင်းမှာအပြည့်စုံသားဆင်ရပါမယ်ရှင်ဒီလိုမျိုးကဘာတပွဲမှာပါဆန်ရင်ချိုးလောက်အောင်ဒီလိုမျိုးဒီသဘာဝဘေးရန်နေရာကြီးကြုံနေရတာကတော့ရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်ဖြစ်တယ်ဆိုပြီးကုလသမဂ္ဂရဲ့ကဘာမိုးလေဝသဆိုင်ရာအဖွဲ့ကသတိပေးလိုက်တဲ့သတင်းစားတဲ့သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိသလိုဒီဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ညာဒုက္ခသည်တွေကိုကျွန်းတွန်းပေါ်မှာပြောင်းရွှေ့ထားမယ်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့တဲ့တင်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဒီသတင်းပတ်အတွင်းအမေရိကန်ကိုယ်စားလှယ်တွေနဲ့ကာတာမန်တွေ့ဆုံခဲ့တယ်လို့တာလီဘန်ရဲ့ဘက်ကအတည်ပြုပြောပါတယ်အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲတွေအဆုံးသတ်ဖို့အတွက်ကုလတွေ့ဆုံကြတာပါဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်းတဲ့အလေအာရှဆိုင်ရာဒူလက်ထောက်နိုင်ငံသားရေးဝန်ကြီးအဲလစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ကြနေတဲ့ကဗီအိုအီကိုပြောပါတယ်အမည်မဖော်လိုတဲ့တာလီဘန်အရာရှိတဦးကတော့အခုဆွေးနွေးပွဲအတွင်းရှေ့လျှောက်အပြန်အလှန်ဘယ်လိုဆက်သွယ်ညှိနှိုင်းကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတာလို့ပြောပါတယ်ဆွေးနွေးပွဲဟာအလွန်အဆင်ပြေခဲ့ပြီးတိုးတက်မှုတွေရှိတယ်လို့တာလီဘန်တွေကပြောပေမယ့်အသေးစိတ်ကိုတော့မပြောပါဘူးဒါလို့ဆွေးနွေးခဲ့တာနဲ့ပတ်သက်လို့အခုသတင်းပတ်အစောပိုင်းမှာအမေရိကန်သတင်းစာတွေကရေးသားဖော်ပြပေမယ့်အမေရိကန်ဘက်ကရောတာလီဘန်ဘက်ကရောအတီးပြုပြောကြခဲ့တာမျိုးတော့မရှိပါဘူးဒီတော့တွင်အာဖဂန်နစ္စတန်ကဒီကလေးမျိုးဖွားရေးတနန်းချောင်းတစ်ချောင်းကိုအကြမ်းဖက်သမားတွေကတိုက်ခတ်ခဲ့ပါတယ်နန်ဂါဟာပြည်နယ်မျိုးတော့ဂျလာလာဘက်ကတနန်းချောင်းကိုဒီကနေ့တိုက်ခတ်ရမှာပောက်ကွဲတန်တွေတနက်တန်တွေကြားရတယ်လို့အနာပိုင်တွေကပြောပါတယ်ပောက်ကွဲမှုကနေတနန်းသူတချို့ကိုကယ်တင်နိုင်ခဲ့ပေမယ့်အသေးပြောက်စီးရင်တော့အတိအကျမသိရသေးသလိုဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့လည်းပြောဆိုထားတာမျိုးမရှိသေးပါဘူးဒါပေမဲ့အလားတူတိုက်ခိုက်မှုမျိုးကိုတော့သူတို့လက်ချက်ဖြစ်ကြောင်း IS အစွန်းရောက်တွေကပြောကြားထားပူပါရယ်ခင်ဗျာ
စီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့နဲ့ပူးတွဲပြီးတော့ကင်းလဲ့မဲ့တူရကီတပ်ဖွဲ့တွေကိုတင်နန်းပေးဖို့ပစ္စည်းကရိယာတွေတူရကီအခြေစိုက်စခန်းကိုရောက်သွားပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်တူရကီတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တို့အုံပြုနေတဲ့မဟာဗျူဟာကျတဲ့ Incirlik Latest အခြေစိုက်စခန်းကိုတင်နန်းပစ္စည်းတွေရောက်သွားတဲ့အကြောင်းဝန်ကြီးမက်ဒစ်ကပင်နဂွန်စစ်ဌာနချုပ်မှသတင်းထောက်တွေကိုမနေ့တောက်ကြားနေ့ကပြောဆိုခဲ့တာပါ။လာမယ့်သတင်းပတ်တွေအတွင်းတင်နန်းတွေစနိုင်မယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါရယ်တူရကီတပ်ဖွဲ့တွေကိုတင်နန်းပေးပြီးတာနဲ့တပြိုင်တည်းစီးရီးယားနိုင်ငံထဲမှာအမေရိကန်နဲ့တူရကီတပ်ဖွဲ့တို့ပူးရဲကင်းလဲ့ကြမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။စီးရီးယားနိုင်ငံမြောက်ပိုင်းကမတီးမငြိမ်ဖြစ်နေတဲ့မန်ဘီမြို့အနီးမှာပြေးခဲ့တဲ့လကတူရကီတပ်ဖွဲ့နဲ့ညီနိုင်ပြီးအမေရိကန်တပ်ဖွဲ့တို့ကတီးကြားကင်းလဲ့ခဲ့ပါတယ်။ဒီမြို့မှာကတ်တိုက်ခိုက်ရေးသမားတွေကခိုးလုံနေတာပါ။တူရကီကိုစန့်ကျင်တဲ့အကြမ်းဖက်သမားတွေအဖြစ်တူရကီအစိုးရကပြောဆိုထားတဲ့ကတ်တိုက်ခိုက်ရေးသမားတွေကိုအမေရိကန်ဘက်ကကြော်တောင်းနောက်ခံပေးထားတာပါ။တူရကီတပ်ဖွဲ့ကိုတင်နန်းပေးရတဲ့ရွေးချက်ကမန်ဘီမြို့မှာရေရှည်လုံခြုံမှုရရှိရေးအထောက်အကူဖြစ်စေဖို့နဲ့နေတိုးတပ်ဖွဲ့ရဲ့မဟာမိတ်တူရကီကိုပေးထားတဲ့ကတိအတိုင်းလှုပ်ဆောင်တာလည်းဖြစ်တယ်လို့ပင်နဂွန်ကပြောပါတယ်
။အမေရိကန်စီးပွားရေးဟာဧပြီ၊မေနဲ့ဇွန်လတွေမှာ၄နှစ်အတွင်းအမြင့်ဆုံးနှုတ်နဲ့တိုးတက်လာပါတယ်။ကုတန်ရောင်းဝယ်ရေးဌာနရဲ့တောက်ကြနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဒုတိယ3လပတ်အတွင်း 4.1 ရာခိုင်နှုန်းအထိတက်လာတယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာနဲ့သူ့ရဲ့ကုန်သွယ်ရေးမူဝါဒတည်တည်ဟာအမေရိကန်စီးပွားရေးတိုးတက်လာအောင်အထောက်အကူပြုခဲ့တယ်လို့ပြောပါတယ်။ဒီနေ့အစောပိုင်းက 1.5 ထရီလီယံဝန်ငွေကုန်လျှော့ကောက်ခံတာအပါအဝင်အခွန်စနစ်ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကြောင့်အမေရိကန်လူထုနဲ့လုပ်ငန်းတွေမှာငွေပို၃ဆွဲလာနိုင်ပြီးတော့အခုလိုစီးပွားရေးတိုးတက်လာတာဖြစ်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်တွေတစ်ခုပြီးတစ်ခုစတင်အသက်ဝင်လာပြီးဆိုတာနဲ့ဒီသမဂ္ဂအခြေအနေပိုကောင်းလာနိုင်လို့လဲထရမ့်ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းဒီလိုလာလာတွေဟာ ရာယီသာဖြစ်ပြီးတော့နောင်လာမဲ့လတွေအတွင်ပုံမှန်ပြန်ဖြစ်သွားမယ်လို့ပညာရှင်များပြကခန့်မှန်းထားပါတယ်။ဥပမာအနေနဲ့ဆိုရင်တရုတ်နဲ့အမေရိကန်ကုမ္ပဏီစစ်ပွဲကြောင့်တရုတ်ဘက်ကလက်တုံပြန်ပြီးတော့အမေရိကန်ဘက်ကိုကုန်သွယ်ကုန်တိုးမကောက်ခင်မှာအမေရိကန်ပဲပီဇက်တွေကိုအများပြားဝယ်ယူကြတာမျိုးကြောင့်စီးပွားရေး
ဒေါ်လာမျိုးဖြစ်တယ်လို့ဘန်ဂရိတ်.com ကစီးပွားရေးပညာရှင်တဦးဖြစ်တဲ့မတ်ဟမ်ရစ်ကထောက်ပြပါရယ်။ဒါပြင်အခွန်တိုးကောက်ခံတာကြောင့်စိုက်ပျိုးရေးကဏ္ဍကထွက်ကုန်အများပြားဝယ်ယူမှုတွေရော့ကျသွားနိုင်ကြောင်းလည်းသူကထောက်ပြပါရယ်။
တက်ဆက်ပြည်နယ်ကရီယိုဂရန်ဒီဗယ်လီရမှာရှိတဲ့အစိုးရရဲ့ထိုင်းနေရေးစခန်းတွေမှာပြဿနာတွေထပ်သက်လဲလဲဖြစ်နေပုံရတယ်လို့လော့စ်အန်ဂျလိစ်မြို့ကတရားသူကြီးဒေါ်လီဂီးကပြောပါရယ်။စခန်ကအခြေအနေတွေကိုသုံးသပ်အကဲဖြတ်ရမှာအစိုးရဘက်ကစောင့်ကြည့်အဖွဲ့နဲ့ရွှေ့ပြောင်းမိပါရီရဲ့ရှုမြင်ပုံတွေကွဲလဲနေတယ်လို့ပဲသူခန့်ထားမယ်လို့လက်တဲ့စောင့်ကြည့်အကဲဖြတ်သူဘက်ကတမာတ
ဒီနေ့တရားမှွင့်ဝင်ရောက်ရကမိဘတွေနဲ့ခွဲပြီးတော့ထိန်းသိမ်းခံရတဲ့ကလေးတွေကိုသူတို့ရဲ့မိဘအုပ်ထိန်းသူတွေနဲ့ပြန်လည်ပေါင်းစည်းပေးရမယ်ဆိုတဲ့တရားရုံးအမိန့်တိုင်းလှုပ်ကိုင်နေကြချိန်မှာပဲတရားသူကြီးဒေါ်လီကီရဲ့လှုပ်ဆောင်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00ခွဲကနေညနေ9:00အထိ Saitobita 16 kHz 1683 Saitobita 19 kHz 15965 နဲ့ Saitobita 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။စနေညနေခင်းသတင်းတွေကို
VOA ကနေဆက်လက်ကြည့်ညာနေပါတယ်ခင်ဗျာ။ ကမ္ဘောဒီးယား နိုင်ငံမှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကအတိုက်ခံပါတီတွေမပါဝင်နိုင်တဲ့အတွက်အာဏာကို 33နှစ်ကြာရယူထားတဲ့ဝင်းကြီးချုပ်ခွန်ဆန်အစိုးရကပဲဆက်ပြီးတော့အာဏာချုပ်ကင်ထားနိုင်လိမ့်မယ်လို့အများစုကယူဆထားတာပါ။ အခုခါမှာတော့နိုင်ငံတော်ဝန်ကမဲယုံနေမှာမဲဘုံနေအစင်းသင်းဖြစ်နေပြီးမဲယုံ3000မှာလဲမဲဆန္ဒရှင်စင်းနေထုတ်ပြန်ထားပြီးပါပြီ။မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်ဥယျာဉ်၈တပ်သမ3000ရှိတယ်လို့လဲဆိုပါရယ်။
NEC ရွေးကောက်ပွဲကော်မရှင်ပြောခွင့်ရဒင်ဆိုဗနာရမ်ကတော့ဒီရွေးကောက်ပွဲကျင်းပမှုအားလုံးအသိအနှံထားရအောင်ပြင်ဆင်ထားနိုင်တာကြောင့်ဂုဏ်ယူကြောင်းပြောပါရယ်။မေပေသူအရေးအတွက်60ရာခိုင်နှုန်းထိရှိလိမ့်မယ်လို့လည်းသူကခန့်မှန်းထားပါရယ်။ မနေ့ကနေ့ကုန်ပိုင်းထီတုံကတော့အာဏာရပါတီနဲ့အတိုက်ခံပါတီကြားမဲရလက်သိက်ကွာမှာမဟုတ်ကြောင်းခန့်မှန်းထားတာပါ။ဒါပေမဲ့လည်းကမ္ဘောဒီးယားအတိုက်ခံပါတီဖြစ်တဲ့ CNRP ကမ္ဘောဒီးယားကက်တင်ရေးပါတီဟာအမေရိကန်နဲ့ပေါင်းပြီးတော့လက်ရှိအစိုးရကိုဖြုတ်ချဖို့ချန်စီရဲဆိုတဲ့ဆွဆွဲချက်နဲ့တရားရုံးက CNRP ကိုနိုဝင်ဘာလအတွင်းဖျက်သိမ်းခဲ့ပြီးနောက်မှာတော့ဟွန်ဆန်ရဲ့အာဏာရပါတီကပဲဆက်ပြီးတော့အနိုင်ရလိမ့်မယ်ဆိုပြီးအားလုံးကသုံးသပ်ထားတာပါ။ ဟွန်ဆန်အစိုးရဟာသူ့ပါတီအနိုင်ရဖို့အခုလိုအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့လည်းရှုမြင်ကြပါရတယ်။ဒါပေမဲ့လည်း CNRP ကိုဖျက်သိမ်းလိုက်တဲ့အကြောင်းရင်းအထောက်အထားခံရလုံလုံရှိပြီးတော့ဥပဒေကြောင်းအရဆောင်ရွက်တာသာဖြစ်ကြောင်းအစိုးရကပြောဆိုသလိုဘသူကမှကိုယ့်ရဲ့အတိုက်ခံကိုနိုင်စေလိုတဲ့ဆန္ဒမရှိဘူးဆိုပြီးတော့လည်းပါတီခေါင်းဆောင်ဘက်ကကာကွယ်ပြောဆိုပါတယ်။မနက်ဖြန်မှာကျင်းပမဲ့ရွေးကောက်ပွဲမှာတော့တခြားပါတီငယ်19ပါတီဝင်ရောက်ရှင်ပြန်မှာဖြစ်ပေမဲ့လက်ရှိအာဏာရပါတီရဲ့အနေထားကိုကြော်လာနိုင်
ပြီးတော့ရေးကြီးရေရှမ်းမှုတွေဖြစ်နေတယ်လို့မိုးရွာသွန်းမှုနဲ့ဆက်ဆက်တဲ့မတော်တဆမှုတွေကြောင့်နှစ်ရက်အတွင်းလူပေါင်း၄၉ဦးထက်မနည်းတေဆုံးခဲ့ရပါတယ်။ပြည်내နေရာတချို့မှာမိုးကြီးရွာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးဆာဟာအန်ပါမြို့မှာလည်းလူဆက်တဦးထက်မနည်းတေဆုံးခဲ့ရတယ်လို့အကူအညီပေးရေးကော်မရှင်နာယုံပြောခွင့်ရသူကဒီကနေ့အတည်ပြုပြောဆိုပါတယ်။ဥတာပရာဒက်ပြည်내ဝန် ို့ပြည်내အစိုးရပြောခွင့်ရသူကပြောပါတယ်။မိုးတံအပြင်းထန်ခံစားခဲ့ရသူတွေကိုချက်ချင်းငွေကြေးထောက်ပံ့ပေးဖို့နဲ့ဆေးဝါးကုသဖို့ဖန်ယူဖို့လိုအပ်နေသူတွေကိုအကူအညီတွေပေးနိုင်ရေးလမ်းညွှန်ချက်ကိုလည်းထုတ်ပြန်လိုက်တယ်လို့ပြောခွင့်ရသူကဆိုပါတယ်။အိန္ဒိယနိုင်ငံရဲ့လူဦးရေအထူးထဆုံးဖြစ်တဲ့ဥတ္တပရဒက်ရှ်ပြည်နယ်မှာလာမယ့်48နှစ်အထိမိုးဆက်လက်ရွာသွန်းမယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကခန့်မှန်းထားပြီးစာတင်ကြောင်းတွေကိုလည်းပိတ်ထားပါတယ်။
ဂျပန်နိုင်ငံမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တဲ့နီးကလာရာကြောင့်လေယာဉ်ခီးစဉ်ရာကျော်ရနာထားရပြီးလူတွေဟာလည်းရေကြီးရေရှမ်းမှုပေးရန်တွေကနေဘေးလွတ်ရာကိုရှောင်ရှားနေထိုင်နေကြပါရယ်။ဂျွန်ဒါရီတိုင်ဖုန်းမုန်တိုင်းဟာစနေနေ့နောက်ပိုင်းနဲ့တနင်္ဂနွေနေ့တွေမှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားတာပါ။မုန်တိုင်းကြောင့်အဓိကကျွန်းတွေထဲမှာပါဝင်တဲ့ဟွန်ရှူကျွန်းမှာမိုးအကြီးကျယ်ရွာသွန်းပြီးအဲဒီဒေသနဲ့တူတူမြို့ပတ်ဝန်းကျင်မှာနောက်ထပ်24နာရီအတွင်းမိုးရေချိန်15လက်မလောက်ထိရွာသွန်းမယ်လို့ဂျပန်မိုးလေဝသဌာနကခန့်မှန်းထားပါရယ်။အခုလဆောပိုင်းတုန်းကတော့ဂျပန်အနောက်ပိုင်းမှာရေကြီးရေရှမ်းပြီးတော့မြေပြိုကျောင်းလူ100ကျော်သေဆုံးခဲ့ပါတယ်။36နှစ်အတွင်းအဆိုးရွားဆုံးဘေးရန်တွေကြာရောက်တဲ့မာဘီမာတော့ဆက်ရဲနေရာတွေအုံပြပြီးတော့မြေကမ်းတစ်လျှောက်သဲရီတင်းနဲ့လိုက်လံကာရန်နေတယ်လို့ NHK သတင်းဌာနကပြောပါတယ်။တိုကျိုမြို့ကဟန်နဒါလေဆိပ်ပါဝင်ဘေးပတ်ဝန်းကျင်လေဆိပ်တွေကိုဝန်ထမ်းနေတဲ့လေယာဉ်ခီးစဉ်108ခုလောက်ကိုလည်းရန်နာထားကြောင်းဂျပန်လေကြောင်းလိုင်းကပြောပါတယ်အခုလိုမုန်တိုင်းကြောင့်စနေညနေမှာကျင်းပဖို့ရှိတဲ့ဒိုဂျိုမြို့ဝန်းကျင်ကဆူမီဒါဂေါမြစ်မီရှူမီဗန်ပစ်ပေါက်ပွဲနဲ့တခြားနေရာတွေပွဲတော်တွေကိုလည်းရပ်ဆိုင်ထားတယ်လို့တချို့ကလည်းရွှေဆိုင်ထားပါတယ်အခုနေ့ဇူလိုင်လအတွင်းဂျပန်နိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုအကြီးအကျယ်ရင်ဆိုင်နေရပြီးတနင်္လာနေ့တုန်းကဆိုရင်လဲတိုကျိုနီးတဝိုက်မှာ106ဖာရင်ဟိုက်အထိအပူချိန်တိုးလာတာကြောင့်လူ80ထက်မနည်းသေဆုံးပြီးတော့2000ကျော်ဆေးယုံတဲ့ကုသမှုခံယူခဲ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်ဘက်ကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီအကြီးအကျယ်လောင်ကျွမ်းနေရမှာအဆောက်အုံပေါင်း900ကျော်မီတဲ့ပါသွားသလိုနောက်ထပ်အဆောက်အုံပေါင်း5000ထက်မနည်းလဲမိဘတင့်မဲ့နေထားမှရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်မိဘကြောင့်မိသားသမားနှစ်ဦးသေဆုံးခဲ့ရပါတယ်လူပေါင်း9000ရှိတဲ့ Readings မြို့ကိုမိကူးလာတဲ့အတွက်ဒေသခံထောင်ထဲကြီးပြေလို့ရတင်ဆောင်ခဲ့ရတာပါမြေယာအကျယ်အဝန်းဟက်တာ18000ထိမိကူးဆက်လောင်ကျွမ်းသွားပြီလို့ပြည်နယ်တည်တော်ကကွေးဌာနကပြောပါတယ်ရှိုးမီအဖြစ်ယုံကြည်ရတဲ့ကယ်လီဖိုးနီးယားတာဝန်မှာတော့တာဝန်ရှိသူကိုဖန်ဆီးထားပြီးဒီမိကြောင့် Itwill မြို့ဒေသခံ12000ကျော်ပေးလို့ရတင်ဆောင်နေရပါတယ်။တော်မီလောင်နေတဲ့ပြည်내တောင်ပိုင်းနဲ့မြောက်ပိုင်းကိုအုပ်ချုပ်ရေးမှူး Jerry Browns ကအရေးပေါ်အခြေအနေကြေညာထားသလိုမကြာခင်ဖြစ်လာတော့မယ့်ကပ်ဘေးဆိုကြီးတွေပြည်ထောင်စုအစိုးရစီကအရေးပေါ်အကူအညီတောင်းခံထားပါတယ
်။စနေညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ဒီရက်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံတဝန်းမုတ်တုံမိုးအားကောင်းပြီးတော့မြေရည်တွေကနှစ်ပေါင်း90ကျော်အတွင်းမကြုံစဘူးစိုးရင်ရေမက်ကျော်လွန်တဲ့အထိမြင့်တက်နေတဲ့အတွက်ရေဘေးတင့်ဒေသတွေကဒေသခံပြည်သူတွေသဘာဝဘေးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။အထူးသဖြင့်ကတော့ကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးတွေမှာမိုးများရေကြီးပြီးတော့ရေလွှမ်းမိုးမှုတွေကအကြီးအကျယ်ဖြစ်နေပါတယ်။ဘီးလင်းဘက်မှာတော့ကူညီကယ်ဆယ်ပေးနေသူတွေတောင်ရေထဲကိုမျောပါပျောက်ဆုံးတာတွေရှိနေတဲ့အတွက်ဘေးအန္တရာယ်ရှိတဲ့နေရာတွေကိုမသွားကြဖို့ဒေသခံပြည်သူတွေကိုအထူးသတိပေးနေကြပါတယ်။နိုင်ငံတော်ကရေဘေးသည့်အခြေအနေတွေကိုတင်ပြပေးကြပါတယ်ရှင်။မြန်မာနိုင်ငံတော်ကဒီနှစ်မိုးတွေမုတ်တုံမိုးအစကတည်းကမှကိုမုတ်တုံလီကအားလော်ကောင်းနေပြီးတော့နောင်သတင်းပတ်တွေအထိလေပြင်းတွေတိုက်ခိုက်မိုးသီးထန်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်မြေရည်တွေကလည်းစိုးရိမ်ရင်မက်အထိကျော်လွန်နေလို့ဒေသခံပြည်သူတွေရေပြက်နဲ့အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ရှင်းလာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံတော်ဝန်ဖြစ်ပေါ်လာနိုင်တဲ့မိုးလေဝသအခြေအနေတွေနောက်ဆုံးရတိုင်းထွာချက်တွေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါပါတယ်
။ဟောကျွန်တော်တို့အနီမုတ်တုံနေရာဒီအားတင်းနေရာနေအားကောင်းနေပေါ့နော်။ဒီကောင်းတဲ့နေသားတွေဖြစ်တဲ့ဖိုင်ပြီးနေ၊မွန်ပြီးနေ၊ခင်ပြီးနေ၊ဝိုးတိုင်းနေသားကြီးပေါ့နော်။ဒီနေသားတွေမှာတော့နေရာနဲ့ရမိုးရွာပြီးတော့မှဒေသလိုက်ကိုမိုးကြီးနေတဲ့နေသားရှိပါတယ်။ပြီးတော့ရခိုင်ပြီးနေ၊နေရာယူတိုင်းနေသားကြီးနဲ့နေရာတိုင်းနေသားကြီးတွေမှာတော့ဟောပေါ့နော်နေရာကွက်မိုးကြီးမှုတွေရှိပြီးတော့မှနေရာနဲ့ရမိုးရွာနေတဲ့နေသားမျိုးတွေရှိပါတယ်။ဒီနေ့တိုင်းလေးခုပေါ့နော်ရခိုင်ပြည်နယ်ပုံပြည်နယ်ပြည်ပြည်နယ်နဲ့ကျွန်တော်တို့ဘိုးတိုင်းဒေသကြီးတွေမှာကျွန်တော်6ရက်ကနေ9ရက်လောက်ရှိသွားပါပြီ။ရှိသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲဒီကားမှာရှိတဲ့မြေတီချောင်းလေးကြီးနဲ့ကျွန်တော်တို့ရေကြီးရှမ်းမှုတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်။အောက်လာတလာလုံးမှာတော့ကျွန်တော်တို့ဒီပုံပြည်နယ်နဲ့ကျွန်တော်တို့တိုင်းဒေသကြီးမှာတော့အပေါ်မှန်တဲ့ပုံလိုက်ပြီးတော့ကျန်တဲ့တိုင်းငံလုံးမှာတော့ကျွန်တော်တို့ပုံမှန်မှုရရှိတော့ရရှိမယ့်အနေအထားမျိုးရှိပါတယ်ခင်ဗျာ။ညီအနေနဲ့ပေါ့ညီအနေနဲ့ဆိုရင်တော့ကျွန်တော်တို့ဒီ ARV မြေတီချင်းချင်းမြေတီရောင်းနေတာသွေးရည်ပဲရောင်းလာနိုင်တဲ့အနေအထားမျိုးရှိတယ်။လက်ရှိရတဲ့ဒါလည်းဒီမြန်မာနိုင်ငံမြောက်ပိုင်းမှာဒါဒေါ်ဟူလာမှာနာဘိုးရတုံးရှိပူလာနိုင်တဲ့အတွက်ကြောင့်လို့ပေါ့နော်။အုံလောက်တမဆေးဘက်တွေမှာလည်းဒါစီဒီနယ်တို့မှာမိုးပူလာနိုင်တဲ့အနေအထားမျိုးရှိတဲ့ကြောင့်လို့အခုလက်ရှိရတော့ကျွန်တော်ကံရိုးတန်းညီမှာပဲ
အခုရပိုင်းတွင်မှာတော့မိုးများရေကြီးပြီးတော့ရေလွှမ်းမှုတွေရေဖေးအနေနဲ့အကြီးအကျယ်ရင်ဆိုင်နေရတယ်။ကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းဒေသကြီးတနင်္လာရီတိုင်းဒေသကြီးအေရဝတီတိုင်းနဲ့ကြံပြည်နယ်နဲ့တိုင်းတွေကဒေသခံပြည်သူတွေအနေနဲ့မိုးလေဝသတရီပေးကြေညာချက်တွေကိုစဉ်ဆက်မပြတ်နားဆင်ထားကြဖို့သတိပေးပါရစေ။ရေလွှမ်းမှုနဲ့မြေပြိုကျမှုအနေနဲ့ဖြစ်နိုင်တဲ့ဒေသတွေကနေသက်
ရေပန်းနေမှာနာအရှိမနေကိစ္စကြီးတော့ပဲပေါ့နော်ဒီရေကြီးတဲ့ဒေသတွေမှာပြီးသွားလာဖို့ကျွန်တော်မြေကြောင်လို့ပါတယ်နောက်တစ်ခါတော့ဒီရေကြီးတဲ့ဒေသမှာရှိတဲ့ပြည်သူတွေနေနေလဲအာကျွန်တော်ရဲ့ဒီထုတ်ပြန်တဲ့ထိုင်မှာလည်းကျွန်တော်တို့ပေါ်ပြထားပါတယ်ပြီးလို့တဲ့နေရာဒီဟိုပေါ့နော်ဆောင်းဆန်းနေဆိုင်မှုတော့ကျွန်တော်တို့နာအကြံပြုချက်ထဲမှာထည့်ထားပါတယ်အဓိကတော့ဒီပြီးလို့တဲ့နေရာတွေမှာကျွန်တော်တို့သွားရောက်နေထိုင်မှာမျိုးလိုပြန်နေပြင်လုံးမှန်နေတာရှိတယ်အားလုံးတော့ဒီဟာဒီဟာလဲတာဟိုမိုးရွာလာပြီးခင်ဗျာတချို့ဒီနေရာမှာတောင်ကျဆောင်းနေပါလိမ့်စီးရဲအတွက်ကြောင့်မို့ဒီဆောင်းလို့ဒီဦးနေကလေးလုံနေတော့ဒါရေမှာရုပ်ပါသွားတဲ့ဒီစားလေးနဲ့ရှိပါလေစီးရဲကြောင့်လို့ပေါ့နော်ဒီဒီကတော့ဦးနေကလေးသူ့ရဲ့ team မှာလည်းဆောင်းလို့ဒီမျိုးတို့ PM တွေလည်းချုပ်တင်ဆောင်းချပြီးမှဆောင်းရဖို့အတွက်ကျွန်တော်နေပြကြလို့ပါတယ်နောက်တစ်ခုကတော့ဒီရေမင်းတဲ့ဒီလူအနေနဲ့ပြေလို့တဲ့နေရာဒီမှာခကြအရှိကြောင်းဒီစားပြေပါလေနောက်တစ်ခုကတော့ဒီသွားပြီးရဲ့သူ့နဲ့အနည်းဆုံးဆုံးမှရှိတဲ့သွားပြီးရဲ့နေအော်ဒီခေါ်ကြည့်အနေနဲ့ကြည့်ပါဦးနော်နိုင်ငံတကာတာနာဆောင်တဲ့မှာ
ပြီးခဲ့တဲ့ရက်ပိုင်းကပဲရေပေးသစ်နေတဲ့ကရင်ပြည်နယ်အတွင်းကရေကြီးရေရှမ်းဖြစ်နေတဲ့ဒေသတွေကိုသွားရောက်ပြီးရေပေးသစ်စခန်းတွေကိုကြည့်ရှုခဲ့ပါတယ်ဒီလိုမျိုးအစိုးရဘက်ကကူညီပေးနေတဲ့အပြင်လူမှုအသင်းအဖွဲ့တွေနိုင်ငံရေးပါတီတွေဘက်ကလည်းတက်နိုင်သလောက်ကူညီဆောင်ရွက်ပေးနေကြပါတယ်လို့ကရင်ပြည်သူ့ပါတီရဲ့ဒုက္ခရဦးစောစေဝါကအခုလိုပြောပါတယ
်ရေပေးအနေနဲ့ရှောင်းသေးရတဲ့ကိစ္စတွေကစားဖို့နေရည်တွေနဲ့ရေတွေပါသွားတဲ့ကိစ္စတွေနဲ့ပေးဆုံးတဲ့ကိစ္စတွေလည်းရှိတယ်ပေါ့ဗျအခုတော့ရေပေါ်လေးတွေလိုက်ပြီးတော့ရေဟိုကျွန်တော်ဒီလေးနဲ့မှာတို့ရေဒီပါရေးတက်ပြီးတော့စက်တက်ကြည့်နေတဲ့ခါမှာဒီကနေရောက်တော့ပါသွားတယ်အခုအလောင်းဥတီတွေရှာမတွေ့ဘူးဖြစ်နေစက်တက်နဲ့အဲ့လိုမျိုးတွေတော့ရှိနေတယ်ပေါ့လေနော်အဲ့လားဆော်တဲ့ကဗရီပေးတဲ့ကိစ္စတွေလည်းလုံးနေပါတယ်နော
်အခုလက်ရှိအခြေအနေမှာတော့စစ်တောင်းမြေကတောင်ကူနဲ့မတောင်မြို့မှာစိုးရိမ်ရေမက်ကျော်လွန်နေပြီးဒါဟာနှစ်ပေါင်း53နှစ်အတွင်းစိုးရိမ်ရေမက်အမြင့်ဆုံးအခြေအနေဖြစ်ပါတယ်ဘီးလင်းမြေရေနဲ့တက်လွေမြေရေကလည်းစိုးရိမ်ရေမက်ကျော်လွန်နေတယ်လို့ရွှေကျင်မြေရေပဲခူးမြို့ကပဲခူးမြေရေကလည်းစိုးရိမ်ရေမက်ကျော်လွန်နေတာကတော့နှစ်ပေါင်း54နှစ်အတွင်းအမြင့်ဆုံးစိုးရိမ်ရေမက်ဖြစ်နေပါတယ်လို့မိုးစလာညွှန်ကြားမှုချုပ်ကပြောပါတယ်ဒါကြောင့်မို့လို့မြေကန်အနီးနဲ့မြေဒိမ့်ပိုင်းတွေမှာနေထိုင်ကြသူတွေအနေနဲ့မြေရည်ကြီးမှုဘေးအန္တရာယ်ကင်းလွတ်ရာကနေပြီးတော့ရှောင်ရှားကြဖို့အထူးသတိပြုနေထိုင်ကြဖို့သတိပေးတိုးစွန်နေပါတယ်။ဘူပြည်တယ်ထဲမှာတော့ရေကြီးရေရှမ်းမှုဖြစ်နေတဲ့အတွက်ရေဘေးရှောင်အိမ်တော်စုပေါင်း 8,600 ကျော်ကိုစားရည်တွေရေးကျန်းမာရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့ပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်ရှင်။အခုလိုမျိုးမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းစံချိန်ချိုးလောက်အောင်လို့ရာသီဥတုဖောက်ပြန်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အကြောင်းကိုဆက်ပြီးတင်ပြပေးချင်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်တွေကိုကမ္ဘာတဝန်းပို့ပြီးတော့မှခံစားရမယ့်အခြေအနေတွေနဲ့ကြုံရတဲ့အကြောင်းကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့ WMO ကသတိပေးပြောဆိုလိုက်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေဖြစ်ရတဲ့အကြောင်းရင်းအမျိုးမျိုးရှိနေပေမဲ့ကမ္ဘာတဝန်းဖြစ်ပွားနေမှုအတိုင်းအတာတွေမှာတော့ကွာခြားမှုတွေရှိနေတယ်လို့လည်း WMO အဖွဲ့ကပြောဆိုထားတဲ့အကြောင်းကုလသမဂ္ဂရုံးချုပ်ရှိရာစစ်ဇလန်နိုင်ငံဂျနီဗာမြို့နေ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုတော့ကိုအောင်လွေဦးကပြောပြပေးပါရှင်။
စဉ္ညင်ချူလောင်ပူချိန်မြင့်တက်မှုတွေမိုးကောင်ရေရှားမှုတွေရေကြီးရေရှမ်းမှုတွေကြီးမားတဲ့တောမီလောင်ချမ်းမှုတွေလိုတဘာဘေးအန္တရာယ်တွေကမ္ဘာနေရာတော်တော်များများမှာကြုံတွေ့နေရတာပါ။ရာသီဥဖောက်ပြန်မှုတွေရဲ့အကျိုးဆက်တွေဟာလူတွေရဲ့ကျန်းမာရေးစိုက်ပျိုးရေးကေယစနစ်တွေနဲ့အခြေခံစောင့်အောင်တွေပေါ်မှာလည်းအခြေအကျရိုက်ခတ်နေပါတယ်။ဒီလိုရာသီဥဖောက်ပြန်မှုတွေကြောင့်နောက်ဆက်တွဲကျင်းပတဲ့တဘာဘေးအန္တရာယ်တွေကိုတော့ကမ္ဘာမှာပုံစံမျိုးမျိုးနဲ့ခံစားနေရပေမဲ့ရက်ကမှုအတိုင်းတာမှာတော့ကွဲပြားမှုတွေရှိနေတယ်လို့လည်းကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့ WMO ရဲ့အစီရင်ခံစာသစ်မှာဖော်ပြထားတာပါ WMO အဖွဲ့ရဲ့ကမ္ဘာရာသီဥတုသုတေသနအစီအစဉ်အကြီးအကဲပေါ်လိုလူတီကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်မှုတွေနဲ့ပတ်သက်လို့ပိုင်းခြားစိတ်ပြတုံ့တန်နိုင်တဲ့ပုံစံတစ်ခုတိတိကျကျမရှိပေမဲ့အကျိုးဆက်တွေခံစားနေရတဲ့အခြေအနေတွေကိုတော့အတိတ်ဒေသလိုနေရာမျိုးတွေမှာတိတိကျကျတွေ့မြင်လာနေရတယ်လို့ပြောပါတယ
် We have seen wildfires in the Arctic.So there is a favoring conditions related to the fact that climate change is acting so you are melting the permafrost
အတိတ်ဒေသမှာတောမီလောင်တာမျိုးလည်းကျွန်တော်တွေ့ဘူးခဲ့ကြပါပြီဒါကြောင့်ရာသီဥတုဖောက်ပြန်မှုတွေ လက်တွေ့ကြုံနေရပြီဆိုတဲ့အချက်နဲ့ပတ်သက်လို့လက်ခံနိုင်တဲ့အခြေအနေမျိုးတွေတွေ့နေရပါပြီ။ဒါရောရေခဲလွှာတွေအေးပြောကုန်ပြီးစိုက်ခင်းတွေလည်းပိုတိုးလာနေပါတယ်။တခါတရံလေပြင်းတွေလည်းတိုက်တက်ပါတယ်။ဒီလိုအကြောင်းရင်းတွေတော်တော်များများရှိနေပါတယ
်။ရာသီဥတုဖောက်ပြန်မှုတွေကြောင့်နောက်ဆက်တွဲသဘောပေးအန္တရာယ်ဖြစ်တဲ့အကြောင်းရင်းတွေထဲမှာစိတ်ဝင်စားစရာတစ်ခုအနေနဲ့ကတော့အာတိတ်ဒေသမှာတော်မီလောင်ကျွမ်းမှုတွေဖြစ်စေတဲ့မုန်တိုင်းနဲ့မူကြိုးတွေပိုပြီးအဖြစ်များလာနေတဲ့အဖြစ်ဖြစ်ပါ။ဒီလိုရာသီဥတုဖောက်ပြန်မှုရဲ့အကျိုးဆက်တွေကိုကဘာဝကတချို့နေရာတွေမှာအရင်တုန်းကကြိုတင်ခံမှန်းထားတာတက်ကိုပို့ပြီးမြင်းမြန်ဆန်ဆန်ခန်းစားလာနေရတယ်လို့လဲရာသီဥတုဆိုင်ရာကျွမ်းကျင်သူပေါလိုရူဒီကပြောပါတယ
် It depends on what is your target because if it is the Arctic the answer is yes so you see an acceleration of the melting in the race
ကိုရည်ရွယ်တဲ့နေရာပေါ်မှာတော့မူတည်ပါတယ်အတိတ်ဒေသမှာဆိုရင်တော့မှန်တယ်လို့ပဲအဖြေပေးရမှာပါလုံးခဲ့တဲ့9နှစ်6နှစ်အတွင်းရေခဲတွေအေးပြောတဲ့နှုံတိုးလာတာကိုလည်းတွေ့ကြမှာပါ
။ရာသီဥတုဖောက်ပြန်မှုတွေရဲ့အကျိုးဆက်တွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုလက်တွေ့အကောင့်ထဲပေါ်ဖို့လိုအပ်နေတယ်လို့လည်းကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့ WMO ကကြမ်းကျင်သူတွေတိုက်တွန်းနေကြတာပါ။ဒါပေမဲ့လည်းအာတိတ်ဒေသမှာကြုံနေရတဲ့ရာသီဥတုဖောက်ပြန်မှုအခြေအနေမျိုးတွေဟာတဲနဲ့ဖုံမှုန်နေလို့ကမ္ဘာပေါ်ကတခြားနေရာတွေကဖြစ်ရမျိုးတွေနဲ့တော့တူညီနိုင်မှာမဟုတ်ချောင်းလဲဒူရမိုဖွဲ့ရဲ့ကမ္ဘာရာသီဥတုသုတေသနအစီအစဉ်ရဲ့အကြီးအကဲပေါလိုရူတီကသတိပေးထားပါတယ်ခင်ဗျာ
။ဒါကရှင်များရှင်။ပြည်အပ်ပြည်နယ်မှာဗိုလ်ချုပ်ရေးရိုးစိုက်ထူတဲ့အစီအစဉ်အတွက်အထူးအတင်ဖြစ်စရာကြီးကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်းဖို့ပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတချို့ပြန်ပေါ်လာပါတယ်။မြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံကြီးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမမောမှုတသက်ကြောင့်လားနိုင်ငံကြီးကောင်ဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံစီစဉ်မှာစွန့်နေကြရအောင်ပါရှင်။သောတာရှင်တွေရဲ့အမြင်တွေကိုပါဝင်စွန့်နေကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်စွန့်နေမင်းမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတရက်ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။သောတာရှင်များရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေကြတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေကိုဒီနှစ်မိုးရာသီကုန်ရင်ဘင်္ဂလားပင်လယ်ော်ထဲမှာရှိတဲ့ဘဟာဆန်ချာဆိုတဲ့ကျွန်းပေါ်မှာပြောင်းပြီးတော့ထားလိုက်မယ့်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကလွန်ခဲ့တဲ့သတင်းပတ်တွေအတွင်းမှာကြေညာလိုက်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကတော့ဒီကျွန်းဟာလုံခြုံစိတ်ချမှုမရှိတဲ့အတွက်ဝင်းကြီးချုပ်ပြောတဲ့အတိုင်းသွားနေမှာမဟုတ်ဘူးလို့ပြောကြပါတယ်။ဒီအကြောင်း VOA သတင်းတောက်မတ်စ်ဟူစိန်သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
။ဘင်္ဂလားဒေ့ရှ်အစိုးရဟာအခုလိုပြောင်းမဲ့အစီအစဉ်ကိုဒုက္ခသည်တွေနဲ့ကြိုတင်တံပင်ခြင်းမရှိဘဲလွှတ်ဆောင်ခဲ့တာပါ။ကောက်ဆက်ဘဇားကဂျမ်တိုလီဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်မဆူရာဘေဂမ်ကတော့
အဒူဖူဂျန်လော်ရန်ရဒီယာဟိုဒဲရ်ကင်ဂရီဒယွန်
။ကျမတို့သွားနေတဲ့ကျွန်းပတ်လယ်မှာရေရွယ်ကြီးပဲရှိနေတော့ဘေးကင်းရာကိုရွှေ့ပြောင်းဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျမတို့အဲ့ကျွန်းကိုမသွားချင်ပါဘူး
။ကျွန်းရဲ့အခြေအနေအပြည့်စုံကိုပွင့်လင်းမြင်သာစွာအသိပေးပြတဲ့နောက်ကိုသဘောနဲ့ကိုပြောင်းလို့သူတွေကအဲ့ဒီကျွန်းကိုပြောင်းရွှေ့ခွင့်ပြုစင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာလက်ထောက်တာဝန်ခံစေရောဘစင်ကပြောပါတယ
် Any attempts to force people to go to the island or create conditions requiring movement there for any reason is totally unacceptable
ဒီလူတွေအဲ့ဒီကျွန်းကိုအဓမ္မရွှေ့ပြောင်းခိုင်းမယ်ဒါမှမဟုတ်အဲ့ဒီကျွန်းကိုဖြစ်မနေရွှေ့ပြောင်းအောင်ခြေနေတွေကိုဖန်တီးမယ်ဆိုရင်ဘင်္ဂလားဒေ့ရှ်အစိုးရဘောနိုင်ငံတကာအတိုင်းအဝန်ရဲ့ကန့်ကွက်မှုတွေအကြီးအကျယ်ဖြစ်လာနိုင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရှေ့တောင်ပိုင်းကမ်းရိုးတန်းဒေသတွေမှာရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းကျော်ရှိနေပြီးအများစုဟာမတ်ပုံမတင်ပဲတရားမဝင်နေထိုင်နေကြတာလို့ဆိုပါတယ်လူဦးရေထူထပ်လုံးပြီးဖြစ်နေတဲ့သူတို့အနေနဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေရဲ့ဝန်တော့ဝန်ဖိုးကိုဆက်ပြီးထမထနိုင်ကြတော့ဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်မြန်မာဘက်ကဒီဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှတ်မပြုတ်ပေမဲ့ဒီဒုက္ခသည်တွေကိုပြန်လက်ခံရေးအတွက်ကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်နေပါတယ်ဒုက္ခသည်တွေကျုံးကိုပြောင်းထားမယ့်အကြောင်းနိုင်ငံတကာကကိုယ်စားလှယ်တွေကိုဝန်ကြီးချုပ်ရှေ့ကဆီနာကပြီးခဲ့တဲ့သတင်းပတ်အတွင်းပြောပြခဲ့တာပါဒါပေမဲ့စတိုယန်မီတာ3000လောက်ကျယ်ဝန်းပြီးလွန်ခဲ့တဲ့9နှစ်လောက်ကမှရေလဲမှာပေါ်လာတဲ့အဲ့ဒီကျွန်းပေါ်မှာလူတွေနေလို့ရနိုင်ပါမလားဆိုတဲ့အပေါ်အများစုကစိုးရိမ်နေကြပါတယ် ဒီရေတက်တဲ့အချိန်မှာကျွန်းရဲ့အများစုဟာရေလွန်းသွားလေရှိတယ်လို့ဒေတာကမြေစင်းဌာနကအရာရှိတူကဗီဒီယိုကိုပြောပါတယ်။အမည်မဖော်လိုတဲ့တစ်တော်ဌာနကအရာရှိတူကလည်းအဲ့ဒီကျွန်းပေါ်မှာစိုက်ပျိုးလို့ရနိုင်တဲ့အခြေအနေရောက်အောင်နောက်ထပ်နှစ်20လောက်လိုအပ်မယ်လို့ပြောပါတယ်။ဒုက္ခသည်တွေကျွန်းပေါ်မှာနေနိုင်ရေးအတွက်လွန်ခဲ့တဲ့လအနည်းငယ်ကတည်းကဝန်ထမ်းတွေအဆောက်အုံတွေစောင့်နေကြကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်နဲ့ပြည်လဲနေရာချထားရေးကော်မရှင်နာမင်းကြီးমোহাম্মদ আব্দুল কালাম গা ပြောပါတယ
်မွန်ဆူနယ်ကရနေဘောဆန်ကရနေကပ်စကတ်တီဘီဂျီတော့ဟဲ့ဆာ
ဘိုးရီဖြစ်နေတဲ့အတွက်လုပ်ငန်းတွေကအတိုင်းအတာတစ်ခုထိကြန့်ကြာနေပါတယ်ဒါပေမဲ့ကျွန်းပေါ်ကလုပ်ငန်း90ရာခိုင်နှုန်းလောက်တော့ပြီးနေပါပြီစက်တင်ဘာလကုန်လောက်ဆိုရင်ဒုက္ခသည်တွေပြောင်းနေလို့ရအောင်ဆောက်လုပ်ရေးလုပ်ငန်းတွေပြီးစီးလောက်ပါပြီ
ဘာဆန်ချာကျွန်းမှာပြောင်းနေလို့သူတယောက်မှသူ့အနေနဲ့မတွေ့ဘူးသေးတာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီအစီအစဉ်ကိုဖျက်တင်တယ်လို့ဂျာမိုလီဒုက္ခသည်စခန်းကနူဘီဟူစိန်ကလည်းပြောပါတယ
်ကော့ဆိုလာရဲလာဟာတာဆိုတဲ့ခဲမကလမစီဖာနီဝရိုဇော်ဘဲရှို
ဒီကောက်ဆက်ပစာမှာဆိုရင်ရေကြီးတယ်ဆိုတာနဲ့တောင်ပေါ်ဒါမှမဟုတ်စခန်းထဲကိုပြောင်းပြေးလို့ရသေးတယ်နေနေပိုင်းဖြစ်တဲ့အဲ့ဒီကျွန်းမှာသွားနေရတယ်ဆိုရင်တော့ဘေးရန်တွေကြီးကြီးမားမားဖြစ်လာရင်ကျွန်တော်တို့ပြေးစရာနေရာမရှိပါဘူးပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကကျွန်တော်တို့ကိုပို့လိုက်မယ်ဆိုလို့ရှိရင်လူသူမရှိတဲ့ကျွန်းမှာပြည်နေတဲ့ပိတ်ခံထားသလိုဖြစ်ပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့ဘတ်ဆန်ချာကျွန်းကိုမသွားချင်ပါဘူး
ရူဟင်ဂျာဒုက္ခသည်တွေကိုဒီကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာပြီးခဲ့တဲ့2015ခုနှစ်ကတည်းကစတင်ခဲ့တာပါ။ဒါပေမဲ့ဒုက္ခသည်တွေရွှေ့ပြောင်းဖို့အတွက်ကျွန်းပေါ်မှာအိမ်တွေစောင့်နေတယ်ဆိုတာကို UN နဲ့တခြားမိတ်ဖက်အဖွဲ့အစည်းတွေကို2018ခုနှစ်ဧပြီလကမှစပြီးအသိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ရဲ့ညနေဘက်အစီအစဉ်တွေကိုညနေ 9:00 ထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25ဒုကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16.25 31.52နဲ့လိုင်းလက်မီတာ190ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေအဆုံးမသတ်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင်
ဒီသတင်းပတ်တွေအတွင်းအမေရိကန်ကိုယ်စားလှယ်တွေနဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်ကအတည်ပြုပြောပါရယ်။အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲအဆုံးသတ်ဖို့အတွက်အခုလိုတွေ့ဆုံကြတာပါ။ဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်နဲ့အလဲအရှဆိုင်ရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးအဲလစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ကြနေတဲ့ကVOA ကိုပြောပါရယ်။အမည်မဖော်လိုတဲ့တာလီဘန်အရာရှိတဦးကတော့ဒီအခုဆွေးနွေးပွဲအတွင်းရှေ့လျှောက်အပြန်အလှန်ဘယ်လိုဆက်သွယ်နှိမ့်နိုင်ခဲ့ကြမလဲဆိုတာကိုဆွေးနွေးခဲ့တာလို့ပြောပါရယ်ခင်ဗျာ။စီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့နဲ့ပူးတွဲပြီးတော့ကင်းလှမ်းမဲ့တူရကီတပ်ဖွဲ့တွေကိုတနင်္လာနေ့ပို့ပစ္စည်းကိရိယာတွေတူရကီစစ်အခြေစိုက်စခန်းကိုရောက်ရှိသွားပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်တူရကီတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တို့အသုံးပြုနေတဲ့မဟာဗျူဟာကျတဲ့ Insalik ဒေသအခြေစိုက်စခန်းကိုတနင်္လာနေ့ပစ္စည်းတွေရောက်ရှိသွားတဲ့အကြောင်းဝန်ကြီးမက်ဒစ်ကပင်တဂွန်စစ်ဌာနချုပ်မှသတင်းတောက်တွေကိုတောက်ကြနေတာကပြောဆိုခဲ့တာပါကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကအတိုက်ခံပါတီတွေမပါဝင်နိုင်တဲ့အတွက်အာဏာကို33နှစ်ကြာရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရကပဲဆက်ပြီးတော့အာဏာချုပ်ကင်ထားလိမ့်မယ်လို့အများကယူဆထားတာပါ။အခုခါမှာတော့နိုင်ငံတော်ဝန်ကမဲယုံနေမှာမဲပုံးတွေအစင်းသင်းဖြစ်နေပြီးတော့မဲယုံ2300မှာလဲမဲဆန္ဒရှင်စီးရင်တွေထုတ်ပြန်ပြီးထားပါပြီ။မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်ဦးရေကတော့ 8.3 သန်းရှိတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရဒေ့ရှ်ပြည်နယ်မှာမိုးတဲထန်စွာရာသွန်းနေရမှာအိမ်တွေပြိုကျပြီးတော့ရေကြီးရေလျံမှုတွေဖြစ်နေတာကြောင့်နှစ်ရက်တွင်လူပေါင်း49ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချန်ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံးကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
်. This program has come to you from the Voice of America, Washington.
Thank you.